ဟန်ဝမ်ရာသီတကွေယောဂပြန်ပွားမှုနယ်ပါအောင်အတိပညာပေးမှုတွေတုံ့မြင့်ဆောင်ရွက်ဖို့အရေးကြီးအဆိုတရလွှတ်တော်မှာဒီကနေ့တင်သွင်းခဲ့တာမှာကန့်ကွက်သူပုံများတဲ့အတွက်အဆိုပြုချက်အတည်ပြုအတိမဖြစ်ခဲ့ဘဲနဲ့မှတ်တမ်းတင်ဖို့ပဲဆုံးဖြတ်ခဲ့ပါတယ်ဒီနေ့ထဲ ယောဂစတင်ဖြစ်ပွားချိန်ကစလို့ဒီကနေ့ဩဂုတ်လ၂ရက်အထိH1N1ရာသီတုတ်ကွေးကြောင့်သေဆုံးသူ73ဦးရှိပြီးကိုးစက်ခံရသူ69ဦးရှိတဲ့အကြောင်းကြေညာရေးဝန်ကြီးဌာနကပြောပါတယ်ဒီကနေ့လွှတ်တော်တွင်တင်ပြဆွေးနွေးမှုတွေနဲ့အတူH1N1ရာသီတုတ်ကွေးယောဂဖြစ်ပွားမှုထိန်းချုပ်ကာကွယ်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မခင်ဖြူထွေးကပြောပြပါမယ်ရှင်
H1N1ရာသီတုတ်ကွေးယောဂပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေသားမှာကျန်းမာရေးအသိတွေပုံမှုရရှိအောင်ရှင်မြင့်ဆောင်ရွက်သွားဖို့တောင်းဆိုတဲ့အရေးကြီးအဆိုတရက်ကိုဒီနေ့ပြည်သူ့လွှတ်တော်မှာစက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကြောက်ကုန်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်အမတ်ဦးသိန်းထွန်းကတင်သွင်းခဲ့တာပါ။တမက်ဒီအဆိုကိုထောက်ခံသူထက်ကန့်ကွက်သူပိုများခ
နာကအထူးအဆုံးကင်တွယ်ဆောင်ရွက်နေတာကြောင့်စိုးရိမ်မှုမလွန်ခဲ့ကြဘူးနဲ့လက်ရှိအချိန်မှာယောဂပြန့်နှံ့မှုနဲ့အောင်ထိချုပ်ဆောင်ရွက်ထားနိုင်တဲ့အကြောင်းစစ်မှန်ရင်းနဲ့အာကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးမြင့်ထွေးကဒီကနေ့လွှတ်တော်မှာရှင်းလင်းတင်ပြသွားပါတယ
်။ဒီကိစ္စတွေအားလုံးကရခိုင်နဲ့ရတယ်ကျွန်တော်လုပ်နေပါတယ်။တောက်လျှောက် National Infant Center အကုန်ကြည့်ရှုနေတယ်ဒါတွေအကုန်လုပ်နေတယ်။အခုလေးအားလုံးလုပ်နေတယ်အခုလည်းကျွန်တော်တင်ကျင့်တဲ့ဆက်လက်ပြီးလုပ်ဖို့လည်းကျွန်တော်ဗားတွေလုပ်ရမှာဆိုတာသိတဲ့တွေ့ကျွန်တော်နည်းလေးစားတော့ပဲဒီလိုတော့ဥက္ကဋ္ဌရဲ့သင်ဒီအဆိုကိုတော့ကျွန်တော်ကမှတ်တမ်းတင်နေအောင်ကျွန်တော်တင်ပြပါမယ်အားလုံးကျေးဇူးတင်ပါတယ
်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးယောဂါပြန်လည်ဖြစ်ပွားလာခဲ့တဲ့ဇူလိုင်လ22ရက်နေ့ကနေဒီကနေ့ August 2ရက်နေ့အထိဒီယောဂါကြောင့်သေဆုံးသူဦးရေ73ဦးရှိပြီးတော့ကူးစက်ခံရတဲ့သူ69ဦးနဲ့ပြင်းထန်အဆုတ်ရောင်ယောဂါနဲ့ဆေးရုံတင်ထားရသူပေါင်း284ဦးရှိတဲ့အကြောင်းစစ်မှားရေးဦးစီးဌာနကအတည်ပြုထားပါတယ်ယောဂဖြစ်ပွားမှုအရေးအတွက်တိုးလာတဲ့ဆိုပေမဲ့လည်းသိဆုံးမှုနေပါအောင်ကျန်းမာရေးဦးစီးဌာနကဦးစားပေးဆောင်ရွက်နေပြီးတော့ကျေးလက်တော်ရွာတွေအထိဒီယောဂနဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုအသေးစိတ်ချမှတ်ဆောင်ရွက်နေတာကြောင့်ယောဂပြန့်နှံ့ဖြစ်ပွားမှုနဲ့သိဆုံးမှုနေပါလာဖို့အလားအလာကောင်းတွေရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာသန်းထွန်းအောင်က VOA ကိုပြောပါတယ
်။ guideline ရှိပါတယ်။ပြည်သူ့ကျန်းမာရေးနေတော်မဲ့ guideline တွေလည်းထုတ်ထားတယ်။ကုသရေးကထုတ်လို့ရမဲ့ guideline တွေလည်းထုတ်ထားတယ်။ဒါကပြည်ကြမှာရတဲ့ကလောရမယ့် guideline ဆိုရင်ဒီကကျွန်တော်တို့ကရက်ွက်ပဲကြည့်ရဗဲနီယာမှာပဲပြေးပြေးပေါ့နော်။ဆောက်ပါဆောင်ကစီမံရေးလာပြရင်တုတ်ခွေးဆောင်လက္ခဏာရှိသလား။ရှိရင်ဒီကအဲဒီမှာဆက်ဆေးရမယ်။ပိုးဥပေါ်ဒီ rapid diagnostic test မှာ positive ဖြစ်တဲ့ဆိုရင်ဒါနှခွဲနမူနာကိုသူကညနေဆေးရုံကိုပို့ရမယ်။ပို့ပြီးတော့မှညနေဆေးရုံမှာဒီနှခွဲနမူနာယူမယ်ပြီးလို့ရှိရင်ရန်ကုန်ပြည်ကြမှာရခွဲထမ်းလာကိုပေးပို့ပြီးတော့ဒါ H1N1 pandemic ကောင်းနိုင်ရှိမရှိဆက်ဆေးတာပေါ့။အဲ့ဒီ guideline တွေကျွန်တော်တို့လုပ်ထားတယ်။ GPD မှာတွေ့ရတယ်ဆိုရင်လည်းဘယ်လိုဆက်ဆေးရမလဲ။ဘယ်လိုတခွဲနမူနာယူရမလဲဆိုတဲ့ guideline တွေချထားတယ်။နော်ဒါပေမဲ့နေမှာရှိလို့လည်းသူကကျွန်တော်ရဲ့ဒီ SOP ကတနေငံလုံးကိုကာပါဖြစ်ပါတယ်။နောက်ကဆေးဦးကြီးတွေမှာတွေ့မယ်ဆိုရင်လည်းဘယ်လိုလုပ်ရမလဲဆိုတဲ့ flow chart လေးကြီးရှိရတယ်။ကျွန်တော်ထင်ပါတယ်ဟိုလွတ်သွားရအကြောင်းမရှိပါဘူးခင်ဗျ
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့H1N1 virus ကူးစက်ယောဂါခံရတဲ့သူဟာယောဂါလက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတတ်တာမို့မစားခင်မှာယောဂါဖြစ်ပွားသူဦးရေဟာတိုးလာနိုင်ခြင်းရှိတယ်လို့သတိပေးထားပါတယ်။ဒါပေမဲ့ကျန်းမာရေးဦးစီးဌာနကတော့ဒီယောဂါနဲ့ပတ်သက်တဲ့ကျန်းမာရေးအသိပေးမှုတွေကိုအချိန်မြင့်ဆောင်ရွက်နေပြီးတနင်္ဂနွေလုံးအတိုင်းအတာနဲ့ယောဂါပြန့်နှံ့ဖြစ်ပွားမှုကိုထိန်းချုပ်ထားနိုင်တဲ့အခြေအနေမှာရှိတယ်လို့ပြောဆိုနေတာပါ။H1N1 virus ပိုးဟာ2009ခုနှစ်မှာကမ္ဘာ့ကပ်ယောဂါအသွင်ဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံမှာလည်းဒီ2009ခုနှစ်ကလေ2006ခုနှစ်အတွင်း H1N1 virus ပိုးကူးစက်ခံရတဲ့သူ450ကျော်ရှိခဲ့ပါတယ်။ဒီနှစ်ထဲပြန်လည်ဖြစ်ပွားတာမှာတော့သေဆုံးသူ73ယောက်ထိရှိလာခဲ့တာပါရှင်။